မှန်ချင်းနိုင်ပြပြသွားတာပါရှင်အခုတော့အမေရိကန်သမ္မတအင်ဂျူရောမှာ42စက္ကန့်ကြာပြောခဲ့တဲ့စကားအတွက်တက်မရော်နဲ့တရားရင်ဆိုင်ရဖို့ရှိနေတဲ့ကချင်ခရီးယန်ဆရာတော်ရဲ့ဖြစ်ရပ်ကိုလည်းပြောပြပါမယ်ကချင်နှစ်ချင်းခရီးယန်အဖွဲ့ချုပ် KBC ဥက္ကဋ္ဌသိက္ခာရောယဆရာတော်ဒေါက်တာခလမ်ဆန်ဆွမ်ကိုတက်မရော်ကပြမှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲဖို့ရုံးတော်မှာဥတိုင်းလျှောက်ထားတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်အတားအဆီးဖြစ်တယ်လို့လူခွန်ရေးလှုပ်ရှားဆောင်ရွက်သူတွေကပြောပါတယ်ဆရာတော်ကတော့သူ့အနေနဲ့တရားရုံးမှာပွင့်လင်းမြင်သာပြောနိုင်ဖို့အတွက်မျှော်လင့်နေပါတယ် VOE သတင်းတောက်ကိုဇော်ထက်မင်းမြန်သတင်းပေးပို့ထားပါတယ်ရှင
်ကချင်ပြည်နယ်မှာတိုက်ပွဲကြီးဖြစ်နေပြီးမြမစစ်တပ်အနေနဲ့ခရစ်ယာန်တွေပေါ်မှာလူခွင့်ရေးချိုးပေါက်တာရှိနေရလို့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ်ဥက္ကဋ္ဌဆရာတော်ခလမ်ဆန်ဆွန်ကတမဒထရမ်နဲ့ဇွန်လ18ရက်ကတွေ့ရတဲ့အခါမှာပြောခဲ့ပါတယ်အဲ့ဒီအပေါ်မှာတက်မတော်ဘက်ကပြမှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲထားပြီးဆရာတော်ဘက်ကတော့အရင်ကလိုတက်ကခေါ်ယူစစ်ဆေးရမျိုးတဲ့တရားရုံးမှာဥတိုင်းလျှောက်ထားတာဟာတိုးတက်မှုတစ်ခုလိုမြင်ကြောင်းဒီအတွက်လည်းမြင်မြတ်တတ်ပြောဆိုခွင့်ရဖို့မျှော်လင့်ထားကြောင်းဆရာတော်ခလမ်ဆန်ဆွန်က VOE ကိုပြောပါတယ
်ကျွန်တော်အနေနဲ့တော့ဒီမြန်မာပြည်ရဲ့အခြေအနေကိုမစိတ်မမြတ်တာနဲ့ဟိုတင်ပြထားခြင်းဖြစ်တာပေါ့ဆရာတော်ဂျန်နီကဒီဖက်ဒရယ်ဒီဒီမိုကရေစီကိုဒီဝါရစစ်ချင်တဲ့ပုံပေါ်နော်ကျောင်းခရီးရင်ဒီဘယ်မစိုးလို့ပါဘူးအားလုံးပေါ့နော်ဟိုမိမိယုံကြည်ကိုယ်ပွဲရဖို့ပြည်ပြဝဝခံစားစေချင်တဲ့ဘောနဲ့ပြောချင်းဖြစ်ပါတယ်ဒီလိုတရားရုံးမှာဟိုအမှုကရင်ဆိုင်ရမယ်ဆိုရင်ကျွန်တော်တော့ဒီပစင်တင်ဘယ်ရှိနေပါတယ်ဒီလိုတရားရုံးကနေပြန်လဲမြင်သားစွာတရားစွဲဆိုဒီဆိုတာကြောင်းနေမှုတစ်ခုအနေနဲ့တော့မြင်ပါတယ်တရားရုံးမှာပြန်လဲမြင်သားစွာညတ်စွာပြောဆိုနိုင်မယ်ဆိုရင်တော့ကောင်းတဲ့လက္ခဏာတစ်ခုပေါ့
ဒီကိစ္စပေါ်မှာအမှုတည်ဆောက်ဖို့ခက်ခဲလိမ့်မယ်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးဆိုင်ရာကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကလည်း VOE ကိုပြောခဲ့တာရှိပါတယ်။ဒီကိစ္စဟာမြန်မာတရားစီရင်ပိုင်ခွင့်အာဏာပြင်ပမှာရှိရဲ့အမှုဖြစ်လို့ပြည်တွင်းမှာပြန်ပြီးအရေးယူဖို့လျှောက်ထားရဲဆိုတာကလည်းဥပဒေနဲ့မညီညွတ်ဘူးလို့သူကပြောပါတယ်။ဒီဖြစ်ရပ်အပေါ်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပြုစောင့်ကြည့်နေပေမဲ့သုံးဆောင်တရားမှတ်ချက်တော်မပေးပါဘူး။ဆရာတော်ခလမ်ဆန်ဆွန်ကတမရထရန့်နဲ့ပြောလုံပြောဆိုရဲ့အချက်တရားမှန်ကန်ပြီးဘာသာရေးနဲ့ပတ်သက်တဲ့နေရာတွေမှာရည်ရွယ်ချက်ရှိရှိတက်ဆွဲထားတာမျိုးအရင်ကရှိခဲ့သလိုစစ်ပွဲရေးအတွင်းမှာဖျားเจ้าတွေပျက်စီးခဲ့ရလဲရှိခဲ့တယ်လို့ကချင်ငင်းငယ်ဤကွန်ရက်ကဒေါ်ခွန်ကြားကပြောပါတယ်။နောက်မှာအခုလိုမျိုးဖိအားတွေကအမှန်တရားပေါ်ထွက်ဖို့ခက်ခဲသွားနိုင်တယ်လို့သူကပြောပါတယ
် KBC ဆိုတာတော့ဒီကချင်လူမျိုးတွေရဲ့ဆိုလို့ရှိရင်အနည်းဆုံးကတော့55ရာခိုင်နှုန်းကို coverage ဖြစ်တဲ့အတင်းတော်ဖြစ်တယ်ပေါ့အဲ့တော့ဒီအတင်းတော်ရဲ့အကြီးဆုံးသောဥက္ကဋ္ဌခေါင်းဆောင်ကဒီလိုမျိုးအမှန်တရားပြောတဲ့အတွေ့အကြုံမလို့သူကတရားစွဲဆိုခံရတယ်လို့ပြောတဲ့အခါမှာကျမတို့အနေနဲ့ကျတော့ဒါအကုန်လုံးဒီကချင်လူမျိုးအကုန်လုံးကိုတိတ်ဆိတ်သွားစေအောင်ထိန်းချောက်ချက်တစ်ခုလည်းဖြစ်တယ်လို့ယူဆတယ်ရှင
်စစ်တပ်ကကချင်မှာတာမန်ရဲသားတွေပေါ်တရားစွဲဆိုတာမျိုးရှိခဲ့ပေမဲ့အခုကချင်ဘာသာရေးခေါင်းဆောင်အထိတရားစွဲလာရတဲ့ပုံမှာအလားတူကိစ္စတွေထပ်ဖြစ်လာနိုင်တယ်လို့တပ်ဖက်ကလည်းအမှုတွေကိုရှုံးပေးခဲ့ရမျိုးဘယ်တော့မှမရှိခဲ့ကြောင်းလူခွင့်ရေးကိစ္စတွေမှာပါဝင်ဆောင်ရွက်နေတဲ့ကချင်တိုင်းရင်းသားနော်အောင်ကပြောပါတယ်ကုလသမဂ္ဂကြီးညာစာရန်တွေဗရင်ညင်းဒီမှာပါတဲ့နိုင်ငံသားတိုင်းရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လဲစန့်ကျင်နေရလို့သူကဆိုပါတယ
်ဒီလိုမျိုးဘာမှမပြောပါတော့တဲ့ဟာတောင်မှတပ်ဖက်ကလူတို့တရားစွဲဆိုတဲ့အပိုင်းကတော့ဘာမှလုပ်လို့မရဘူးလုပ်ချင်တိုင်းလုပ်နဲ့ဘာမှပြောရေးဆိုခွင့်မရှိဘူးပြောဆိုခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိဘူးဆိုရခါတက်ကိုထီလို့ရှင်ကဘာမှလုံးလုံးမရဘူးဆိုတဲ့တာစီပြပင်မှာပိုင်းဖြစ်နေတဲ့ဟာတော့သိရှိရတာပေါ့နော
်ဇူလိုင်လကအမေရိကန်နိုင်ငံသားကြီးကလုပ်တဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တိုးတက်ရေးဖြစ်ထွန်းရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်ခဲ့တဲ့ကချင်သင်းယုတ်ဆရာနှစ်ဦးရဲ့မြန်မာနိုင်ငံပြန်သွားမယ့်အခြေအနေကိုအမေရိကန်အင်ဖြူရောကအနီးကစောင့်ကြည့်နေကြောင်းဒုသမ္မတမိုက်ပင်စ်ယုံကကြီးညာချက်ထုတ်ထားသလိုဘာသာရေးဆိုင်ရာညီလာခံမှာသူတို့နှစ်ဦးတင်ပြချက်တွေနဲ့ပတ်သက်လို့ဖန်ဆီးနှိပ်စက်ခံရမှာကိုစိုးရိမ်နေတဲ့အကြောင်းလဲအမေရိကန်နှစ်ချင်းခရစ်ယာန်ဘာသာရေးခေါင်းဆောင်တွေကကြီးညာချက်ထုတ်ပြန်ထားပါတယ
်ကိုစော့ထက်ပြောပြသွားတာပါရှင်အခုဒေတာရင်းသတင်းလွှာတစ်ပုဒ်ကိုပြောပြပေးခြင်းပါသေးတယ်တရှုလုတ်တယ်ဆိုတဲ့တန်ဇာနဲ့တရုတ်နိုင်ငံမှာအဖန်စီခံနေရတဲ့တရုတ်ຫນွယ်ပါဩစတြေးလျနိုင်ငံသားယန်ဟန်ချွန်ရဲ့အမှုမှာဩစတြေးလျအစိုးရဘက်ကဘာမှဝင်မစွပ်ဖို့တရုတ်အာဏာပိုင်တွေကသတိပေးလိုက်ပါတယ်။ဇန်နဝါရီလကလေးကဘေကျင်းမှာအဖန်ခံနေရတဲ့ယန်ဟန်ချွန်အနေနဲ့ယန်ဟန်ချွန်နဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေရဲ့လက်တလောပြုမှုပုံတွေကိုဩစတြေးလျအစိုးရကပို့ပြီးတော့ဝေဖန်လာနေတဲ့အကြောင်းစစ်တနီက VOA သတင်းတောက် Face Master ပြပို့ထားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။တရုတ်တန်တမန်ဟောင်းတဦးဖြစ်တဲ့ဆာရေးဆရာယန်ဟန်ချွန်ဟာတရုတ်နိုင်ငံရဲ့လုံခြုံရေးအတွက်ထိခိုက်အောင်လှုပ်ဆောင်ခဲ့တဲ့ဆိုရဲစစ်ဆွဲမှုနဲ့စုံစမ်းစစ်ဆေးမှုကိုခံနေရတာဖြစ်ပေမဲ့ အခုတော့သူ့ကိုတရှို့လုပ်တယ်ဆိုတဲ့တန်တရားနဲ့ဆွဲချက်တင်လိုက်ကြောင်းဩစတြေးလျအစိုးရကိုအကြောင်းကြားခဲ့တာဖြစ်ပါတယ်သူ့ကိုမိသားစုဝင်တွေနဲ့ရောသူ့ရဲ့ရှေ့နေတွေနဲ့ပါပေးမတွေ့ပဲဂျန်ဂျယ်ရီလာကလေးကဘေးကျင်းမှာဖမ်းဆီးထားခဲ့တာပါဒါကြောင့်ဩစတြေးလျအစိုးရကပြင်းထန်တဲ့စာသားတွေပါတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ကန့်ကွက်ခဲ့ပြီးဒီစာရေးဆရာကိုဖမ်းဆီးထိန်းသိမ်းထားတဲ့နေရာဟာစိုးရတဲ့အခြေအနေရှိနေတဲ့အတွက်သူ့အတွက်အလွန်မင်းစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်ဆစ်ဒနီအခြေစိုက်ဒီပညာရှင်ကိုသူ့ရဲ့နိုင်ငံရေးယုံကြည်ချက်ကြောင့်ဖမ်းထားတာဆိုရင်ပြန်ပြီးလွှတ်ပေးတင်တယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရစ်ပိန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဩစတြေးလျမူဝါဒရေးရာမဟာဗျူဟာဌာနကAlex Jones ကတော့ဒီစာရေးဆရာအတွက်တခြားအနောက်အင်အားကြီးနိုင်ငံတွေကပါပါဝင်ပြီးလှုပ်ဆောင်လာတဲ့လို့ပြောပါတယ
် Countries like the UK, Canada, the US and the EU all have a stake in this.
ဒီနေ့တို့ကနေရာတို့အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့လိုနိုင်ငံတွေကလည်းဒီကိစ္စမှာပါဝင်သင့်ပါတယ်အာဏာရှင်နိုင်ငံတွေမှာလူတွေရဲ့ရပိုင်ခွင့်အတွက်ဖိနှိပ်ချုပ်ချယ်မှုမရှိအောင်အကာအကွယ်ပေးဖို့အားလုံးကတာဝန်ရှိပါတယ်ဒါပြင်